အမေရိကန်တမဟာရွှေကောက်ပွဲကလာမယ့်2020ဒီနှစ်နိုဝင်ဘာလရောက်မှကျင်းပမှာဖြစ်ပေမယ့်လို့လဲ Republican တမဟာဒေါ်နယ်ထရန့်နဲ့သူ့ကိုအနိုင်ရဖို့ကြိုးစားနေတဲ့ Democrat ကိုယ်စားလှယ်လောင်းကြီးထဲမှာဦးဆောင်နေသူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကတော့အပြန်အလှန်ထိုးနှက်ပြောဆိုနေကြပါပြီ။ဂျပန်နိုင်ငံလေးရတာခီးစဉ်ပြင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကော့ဖီယိုင်ဆူမိုနဗန်းပွဲချီနောက်ဂျပန်ဧကရာဇ်နာရိုဟီတိုနဲ့ပြုဆောင်ခဲ့ပေမဲ့လို့လဲသမ္မတထရန့်ကသူ့ရဲ့ဒုတိယသက်တမ်းပြန်လည်ရွေးကောက်ခံရေးအပေါ်မှာစိတ်ကြရောက်နေပြီးအမေရိကန်နိုင်ငံရဲ့စစ်တမ်းတွေအရဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်ဘက်နှစ်ဒါဇင်ကျော်ထဲမှာထိဆုံးလာရှိနေတဲ့မစ္စတာဘိုင်ဒန်ကိုထိုးနှက်ပြောဆိုပါတယ်ပုံမှန်အဖြစ်တော့အမေရိကန်သမ္မတတွေတန်တမာရေးမရှင်တဲ့နိုင်ငံသားခီးတော်နေချိန်မှာပြိုင်ဘက်ကိုနိုင်ငံရေးအရာထိုးနှက်တာတွေရှောင်ကျဉ်လို့ရှိပြီးအပြန်အလှန်အဖြစ်သူတို့ရဲ့နိုင်ငံရေးပြိုင်ဘက်တွေကလည်းနိုင်ငံရေးခြားခီးစဉ်အတွင်းမှာထိုးနှက်ပြောဆိုလို့မရှိတာကစဲစနစ်တွေနဲ့ချီပြီးတော့ရှိခဲ့တာပါအမေရိကန်တွေပေါ့အမေရိကန်အာဖရိကန်တွေပေါ့အမေရိကန်ချင်းသားတွေကိုနှိရှိထောင်နိုင်ရေးချမှတ်နိုင်ရေးလုပ်တဲ့1994ခုနှစ်ပြည်မှုဆိုင်ရာဥပဒေပြဋ္ဌာန်းချိန်မှာအထက်လွှတ်တော်အမတ်တဦးရဲ့အခန့်ကဏ္ဍကိုထောက်ပြပြီးအိမ်နိုင်နေတဲ့ဂျိုးဘိုင်ဒန်ဆိုပြီးသမ္မတထရန့်ကတိုကျိုမြို့တော်ကနေထိုးနှက်ပြောဆိုခဲ့တာပါ။ဒါပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဂျိုးဘိုင်ဒန်ဟာညံ့ညိမ့်သူလို့ပြောဆိုခဲ့ပြီးသူ့အနေနဲ့လည်းသဘောတူတယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမင်းမြတ်မှုကိုဖြေကြားခဲ့ပါတယ်။မစ္စတာဘိုင်ဒန်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ဘက်ကတော့သမ္မတထရန့်ဝါရှင်တန်ကိုပြန်လည်ဆက်ရောက်လာတဲ့အင်္ဂါနေ့နေ့ကင်းပိုင်းအထိစောင့်ပြီးတော့မှတုံ့ပြန်ချက်ထုတ်ပါတယ်။သမ္မတရဲ့မှတ်ချက်စကားကအင်ဂျူရောရဲ့ဂုဏ်သိက္ခာနဲ့မတန်ဘူးလို့မစ္စတာဘိုင်ဒန်ရဲ့ပြောကွင်းရကပြောဆိုခဲ့ပါတယ်။